Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကြကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့မနေ့ကင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3048တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုစောဝင်းလိုက်နဲ့တူကြီးညာပေးမှာပါအာဖဂန်နစ္စတန်စစ်ပွဲအတွက်ငြိမ်းချမ်းစွာဖြေရှာနိုင်ဖို့တနင်္လာနေ့မှာအမေရိကန်နဲ့တာလီဘန်အရာရှိတွေကြားတွေ့ဆုံဆွေးနွေးပွဲကိုကျင်းပဖို့အတွက်ပါကစ္စတန်နိုင်ငံကအစီအစဉ်ပေးခဲ့ပါတယ်ပြင်သစ်နိုင်ငံမှာတော့ဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညာဝင်းရောင်းဟင
်ဟုတ်ကဲ့ပါခင်ဗျာလာမယ့်2019 AP လကစာပြီးပထမဆုံးအတုပ်အနေနဲ့မြန်မာအပါအဝင်နိုင်ငံသားအလုပ်သမား3,400ကိုဂျပန်နိုင်ငံကခေါ်ယူတော့မှာဖြစ်ပါတယ
်။နောက်နေ့ဧပြီလ1ရက်ကစမယ့်ဘတ်ဂျက်ကနေနိုင်ငံသားအလုပ်သမား3,400လက်ခံမယ်။အဲအဲ့ထဲကနေသူ့လုပ်ငန်းတွေကနေပြီးတော့ recommend ပေးတဲ့ဟာနောက်ပြီးတော့ဒီ Japanese language နဲ့ပတ်သက်တဲ့
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်သတင်းသုံးသပ်ချက်ကမ္ဘာတစ်လောထူးခြားဆန်းပြသတင်းစရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်ဝင်းနှိုင်တို့ပြောပြပေးပါအောင်ဗျာ
အာဖဂန်နစ္စတန်စစ်ပွဲအတွက်နိုင်ငံရေးအရာဖြေရှာနိုင်မှုတွန်းအားပေးတဲ့အနေနဲ့တနင်္လာနေ့မှာအာရဗ်စော်ဘွားများနိုင်ငံ UAE မှာအမေရိကန်နဲ့တာလီဘန်အရာရှိတွေကြားတွေ့ဆုံဆွေးနွေးပွဲကိုကျင်းပပေးဖို့အတွက်ပါကစ္စတန်ကစီစဉ်ပေးခဲ့ပါတယ်။အာဖဂန်အမျိုးသားပြန်လည်တင့်မြတ်ရေးဆိုင်ရာအထူးကိုယ်စားလှယ်ဇယ်မေခါလီဇတ်ဦးဆောင်တဲ့အမေရိကန်အဖွဲ့ဟာအဘူဒါဘီမြို့နိုင်ငံမှာဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ကြောင်းပါကစ္စတန်အကြီးအကဲအရာရှိကြီးတဦးက VOA ကိုတနင်္လာနေ့မှာပဲအတည်ပြုပြောကြားခဲ့ပါတယ်။တာလီဘန်တွေငြိမ်းချမ်းရေးစကားဝိုင်းကိုရောက်လာရေးပူးပေါင်းဆောင်ရွက်ဖို့အတွက်သမ္မတထရမ့်ကပါကစ္စတန်ဝန်ကြီးချုပ်အင်မရမ်ခန်းကိုဒီလအစောပိုင်းကစာရေးသားပြောကြားခဲ့ပြီးတဲ့နောက်မှာပါကစ္စတန်အစိုးရကအခုလိုညှိနှိုင်းဆွေးနွေးပွဲဖြစ်မြောက်အောင်ဂျာဝင်ဆောင်ရွက်ပေးတာဖြစ်ကြောင်းအမည်မဖော်လိုတဲ့အရာရှိကပြောကြားခဲ့တာဖြစ်ပါတယ်။တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကလည်းတနင်္လာနေ့အမေရိကန်အရာရှိတွေနဲ့တွေ့ဆုံပွဲကိုသူတို့အဖွဲ့ကနိုင်ငံရေးညှိနှိုင်းရေးမှုတွေတက်ရောက်မှာဖြစ်ကြောင်းကြေညာချက်မူကြမ်းတစောင်ပေးဖို့ပြီး VOE ကိုအတိအပြုပြောကြားခဲ့ပါတယ်
။ပြင်သစ်နိုင်ငံမှာရောင်ပြန်အဝါရောင်အင်ဂျီတွေဝတ်ဆင်ပြီးသတင်းပတ်၅ပတ်ကြာဇက်တိုက်ဆန္ဒပြနေကြသူတွေရဲ့အရှိန်တဖြည်းဖြည်းလျော့ကျလာနေပေမဲ့လည်းဆန္ဒပြသူတွေဟာနိုင်ငံအတွင်းကဒါဇင်နဲ့ချီတဲ့အချက်ပြမီးပွိုင်နေတဲ့လမ်းစုံလမ်းကွာတွေကိုတင်းငွေတွေကတင်ပိုက်ထားခဲ့ကြပါတယ်။ပြည်ထောင်ဝန်ကြီးခရစ်စတိုဖ်ကတ်စတနေကလမ်းတွေကိုပင်တင်ပိုက်ထားတာတွေပြန်ရုပ်တင်ပေးဖို့တောင်းဆိုနေတဲ့ကြားကပဲဆန္ဒပြသူတွေဟာတင်းငွေတွေကဆက်လက်တင်ပိုက်ထားကြဆဲဖြစ်ပါတယ်ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးအခုချိန်ထိလူရှိဦးသေဆုံးခဲ့တာမှာအများစုဟာဆန္ဒပြသူတွေကလမ်းတွေကိုပိတ်ဆို့ထားကြတာကြောင့်ရင်မတော်တဆမှုတွေဖြစ်ပြီးသေဆုံးခဲ့ကြတာပါစနေနေ့ကလည်းမြို့တော်ပဲရစ်နဲ့နိုင်ငံအတွင်းကမြို့အတော်များများမှာဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပေမဲ့ပါဝင်သူအရေအတွက်ဟာအရင်သတင်းပတ်တွေကတည်းကဆိုင်အတော်လေးနည်းနေတာကိုတွေ့ရပါတယ်နိုင်ငံအတွင်းလောင်စာဆီအခွင့်အရေးတိုးမြင့်ကောက်ခံမဲ့အစိုးရရဲ့အစီအစဉ်ကိုစန့်ကျင်တဲ့အနေနဲ့ဆန္ဒပြပွဲတွေကိုနိုဝင်ဘာလအတွင်းစတင်ခဲ့ကြတာဖြစ်ပေမဲ့နောက်ပိုင်းမှာသမ္မတအီမန်နွယ်မက်ခရွန်အစိုးရအပေါ်အထွေထွေမကျေနပ်မှုတွေဘက်ကိုတဖြည်းဖြည်းပြောင်းလဲသွားခဲ့ပါတယ်
တူရကီမှာ2016ခုနှစ်ကမအောင်မြင်တဲ့စစ်တပ်အာဏာသိမ်းမှုကိုစီစဉ်ခဲ့သူလို့တူရကီအစိုးရကဆွဆွနေတဲ့မွတ်စလင်တရားဟောဆရာကိုအမေရိကန်အစိုးရကတူရကီကိုပြန်ပြီးပို့ဖို့အတွက်စဉ်းစားနေတယ်လို့တူရကီသမ္မတရီဆက်တေပ်အာဒိုဂန်ကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးမက်ဖလုပ်ကဗူဆိုဂလူကပြောပါတယ်သမ္မတထရမ့်နဲ့တူရကီသမ္မတအာဒိုဂန်တို့မကြသေးခင်ကအာဂျင်တီးနားက G20 ထိပ်သီးညီလာခံမှာတွေ့ဆုံစဉ်မွတ်စလင်တရားဟောဆရာဖက်ထူလာဂူလန်ကနဲ့လူတချို့ကိုတူရကီကိုပြန်ပြီးပို့ဖို့အတွက်အမေရိကန်အစိုးရကလှုံ့ဆော်နေကြောင်းသမ္မတအာဒိုဂန်ကိုသမ္မတထရမ့်ကပြောကြားခဲ့တယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးက CNBC ရုပ်သံမင်းမြန်းကမှပြောကြားခဲ့တာပါတချိန်ကအာဒဝမ်ရဲ့မိတ်ဆွေတဦးဖြစ်တဲ့အသက်89နှစ်အရွယ်ဂူလန်ဟာအမေရိကန်အရှိပဲချမ်းပင်ဆယ်ဗေးနီးယားပြည်နယ်မှာသူ့အတူထွက်ပြေးခိုလုံနေတာအနှစ်20နီးပါးရှိနေပါပြီ သူဟာအမေရိကန်မှာနေထိုင်ရင်တူရကီမှာမအောင်မြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ပတ်သက်ပြီးညွှန်ကြားသူလို့ဆွဆွဲခံရတယ်လို့ဒီအမှုအတွက်တူရကီမှာအမှုရင်ဆိုင်ရေးအတွက်ပြန်ပို့ပေးဖို့အာဒဝမ်ရဲ့တောင်းဆိုမှုကိုအမေရိကန်အစိုးရကငြင်းဆန်ခဲ့တာဖြစ်ပါတယ်အာဒဝမ်ကိုဖြုတ်ချဖို့အတွက်စ조사မှုကမအောင်မြင်ခဲ့ပဲဒီစ조사မှုမှာစစ်သားတွေရဟတ်ရင်တွေကတင်ကားတွေနဲ့တူရကီလွှတ်တော်ကိုတိုက်ခိုက်ခဲ့တဲ့အပြင်လဲနဲ့မဲ့အရက်သားတွေကိုပါပြစ်တက်ခဲ့တာဖြစ်ပါတယ်ဒီအာနာသိမ့်မှုမှာလူပေါင်း300လောက်တေဆုံးခဲ့ရပေမဲ့အာဒဝမ်ကိုတစ္ဆာခံတဲ့တပ်တွေကအနိုင်ရခဲ့တာပါအ
မေရိကန်ပြည်ထောင်စုရဲ့တရားမဝင်ရွှေ့ပြောင်းနေထိုင်ကြမဲ့သူတွေကိုဟန်တာနိုင်ဖို့မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်မဲ့ကိစ္စကိုသမရအင်ဂျီရောကတင်းငွေနေမှာထပ်မံဖိအားပေးဆောင်ရွက်နေပါတယ်အစိုးရလုပ်ငန်းတွေတစိမ့်တွေတအရဆိုင်ပြရစေအောင်တော့တိုင်းတိဆောက်ရေးအတွက်ဘတ်ဂျက်ချပေးရေးကိုမဖြစ်မနေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်လူမှုကြီးကြေးဆိုင်ရာပဋိပက္ခကိုဖြည့်ရှင်ရေးအတွက်နေစာတတိုင်းကိုမဖြစ်မနေစောက်ဖို့လိုအပ်နေတာကြောင့်ဒီကိစ္စကိုမဖြစ်ဖြစ်တဲ့နည်းနဲ့အောင်မြင်အောင်လှုပ်ဆောင်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့လူမှုကြီးကြေးဆိုင်ရာအဓိကအကြံပေးစတီဖန်မီလာက CBS ရုပ်သံသတင်းဌာနကိုပြောပါတယ်သူတို့လိုချင်တဲ့ဘတ်ဂျက်ငွေမရတဲ့အတွက်လာမယ့်တောက်ကြနေ့ညတကောင်အချိန်မှာအမိမြေလုံးကျွေးဝန်ကြီးဌာနနဲ့ဘတ်ဂျက်ကုန်ပြီးအမေရိကန်အစိုးရရဲ့လုပ်ငန်းလည်ပတ်မှုတွေ25000ခန့်နှုန်းလောက်ရပ်ဆိုင်ပြရမယ့်အခြေအနေမျိုးရောက်ခဲ့ရင်ရောဘယ်လိုလုပ်မလဲလို့မေးတာမှာတော့အစိုးရလုပ်ငန်းတွေရပ်ပြရရင်လည်းဘတ်ဂျက်ကျတဲ့အထိဆက်လက်တောင်းဆိုသွားမယ်လို့မီလာကပြန်လည်ဖြေကြားခဲ့ပါတယ်မက္ကဆီကိုနယ်စပ်မှာသူဖြစ်စီခြင်းတဲ့အတိုင်းဒတိုင်းတိဆောက်ရေးလုပ်ငန်းတွေစတင်ဖို့ကနေဦးထောက်ပံ့ငွေအမေရိကန်ဒေါ်လာ5ဘီလီယံကိုအတိုက်ခံဒီမိုကရက်ပါတီကဘတ်ဂျက်ထဲထည့်မပေးရင်အစိုးရပိတ်ပြရတဲ့ကိစ္စကိုသူနာမည်ခံသွားမယ်လို့သမရထရန့်ကပြီးခဲ့တဲ့သတင်းပတ်အတွင်းပြောကြားခဲ့ပါတယ်ကီလိုမီတာ3200ရှည်တဲ့အမေရိကန်မက္ကဆီကိုနေစာတတိုင်းတိဆောက်ဖို့အတွက်စုစုပေါင်းဒေါ်လာ20ဘီလီယံကုန်ကြမယ်လို့ခန့်မှန်းထားပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြေဝေအမေရိကန်တန်အမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်ထိုင်းနှစ်နိုင်ငံကြားရထားလမ်းဆောက်လုပ်ရေးနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့အတွက်တရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဝန်ရီနဲ့နိုင်ငံထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရာမူဒွန်ဝနိုင်ရိုတနင်္ဂနွေနေ့ကကတိပြုခဲ့ကြပါတယ်။လာအိုစ်နိုင်ငံမှာကျင်းပနေတဲ့စတုတ္ထအကြိမ်မြောက် LMC လန်ဆန်မဲခေါင်ပူးပေါင်းဆောင်ရွက်ရေးဆိုင်ရာနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးရဲ့ဘေးထွက်အစည်းအဝေးမှာအခုလိုပြောကြားခဲ့ကြတာပါ။တရုတ်နဲ့လာအိုနဲ့ထိုင်းသုံးနိုင်ငံကြားဆက်သွယ်တဲ့ရထားလမ်းအမြန်ပေါ်ထွန်းလာရေးအတွက်တရုတ်ထိုင်းနှစ်နိုင်ငံကြားရထားလမ်းဆောက်လုပ်ရေးအရှိန်ဟုန်နဲ့လုတ်ကင်နိုင်အောင်ထိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့နဲ့ဆက်သွယ်ရေးတိုးမြှင့်မှုအတွက်နှစ်နိုင်ငံလက်တွဲဆောင်ရွက်လိုတဲ့ဆန္ဒရှိတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တာပါ။ထိုင်းနိုင်ငံခြားရေးဝန်ကြီးကလည်းနှစ်နိုင်ငံကြားအဆင့်မြင့်ဖလှယ်မှုဆက်လက်လှုပ်ဆောင်ဖို့ကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့ထိုင်းတရုတ်ရထားလမ်းတည်ဆောက်ရေးတက်တက်ကြွကြွလှုပ်ဆောင်ဖို့နဲ့တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းမှာပူးပေါင်းဆောင်ရွက်ပြီးအတူလက်တွဲလှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။အရှေ့တောင်အာရှဆယ်နိုင်ငံအာဆီယံဖွဲ့ကြီးရဲ့လက်ကျတပါတိဖြစ်ပတိပစင်းနဲ့တာဝန်ယူလာရပြီဖြစ်တဲ့ထိုင်းနိုင်ငံရဲ့လုပ်ရက်တွေကိုတရုတ်အစိုးရကထောက်ခံပံ့ပိုးပေးသွားမှာဖြစ်တယ်လို့တောင်တရုတ်ပင်လယ်ပြင်ဒေသရင်းအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်တို့ကြား Code of Conduct ကိုစီမံစည်းကမ်းပေါင်းတတ်မှတ်ရေးအတွက်ပုံမှန်တိုင်ပင်ဆွေးနွေးသွားမှာဖြစ်ကြောင်းလည်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပါတယ်
ဂျော်ဂျီယာနိုင်ငံရဲ့ပထမဆုံးအမျိုးသမီးဟာတနင်္ဂနွေနေ့ကကျန်းသစ္စာချင်းဆွလိုက်ပြီးဖြစ်ပါတယ်။ရွေးကောက်ပွဲအတွင်းမယိုသားမှုတွေလှုပ်ဆောင်ခဲ့တဲ့အတွက်ပါလီမန်ရွေးကောက်ပွဲတွေကိုအများဆုံးကျင်းပပေးဖို့အတိုက်ခံပါတီဘက်ကတောင်းဆိုနေတဲ့ကြားကပဲဆိုလိုမေဇူရာဘစ်ဗီလီဟာတမရတိအဖြစ်ကျန်းသစ္စာချင်းဆွလိုက်တာပါ။တမရတိကျန်းသစ္စာချင်းဆွလိုက်ပြီးဖြစ်တာကြောင့်ပါလီမန်စနစ်တစ်ကိုပြောင်းလဲအုပ်ချုပ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ဟာလည်းစတင်အသက်ဝင်လာပြီဖြစ်ပါတယ်။ဒါပေမဲ့တမရကတော့တကယ်အာဏာမရှိဘဲပြရုပ်အဖြစ်သာတည်ရှိမှာဖြစ်ပါတယ်။အသက်66နှစ်အရွယ်ပြင်သစ်နိုင်ငံဘွားဇူရာဘစ်ဗီလီရဲ့ကျန်းသစ္စာကျင်းစုပွဲကိုတိုင်းပြည်အရှေ့ပိုင်းဝိုင်းထွက်တဲ့ကာကတီဒေတာကရှီဟောင်းတယ်လီဗီမြို့မှာရှိတဲ့ဂျော်ဂျီယာရဲ့ဒုတိယနောက်ဆုံးဘုရင်ဟာရာကလီယပ်စ်2ခြံဝင်းအတွင်းမှာကျင်းပခဲ့တာပါ။တမရတက်တန်းရဲ့သူတမရတက်တန်းရဲ့ရွေးချက်ဟာဂျော်ဂျီယာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်တင်ပေးပြီးဥရောပတိုက်နယ်ပူးပေါင်းဆောင်ရွက်မှုတွေနောက်ကျောင်းပြန်လဲလို့မရတဲ့အခြေအနေရောက်အောင်ဆန့်ဆောင်ပေးသွားဖို့ဖြစ်တယ်လို့တမရတက်ကပြောပါတယ်။အတိုက်ခံပါတီတွေကတော့ပြီးခဲ့တဲ့လကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ဇူရာဗစ်ဗီလီကိုတမရအဖြစ်အသိအမှတ်ပြုဖို့ညှင်းဆုံနေပြီးတမရအိမ်တော်ရှေ့မှာကန့်ကွက်ဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်။
ဂျော်ဂ Japan နိုင်ငံမြောက်ပိုင်းဒေသကစားတောက်ဆင်းတဆင်းမှာပောက်ကွဲမှုဖြစ်ပွားပြီးအနည်းဆုံးလူပေါင်း42ဦးနဲ့မနေ့ထိခိုက်ဒဏ်ရာရပါတယ်။တဦးကတော့ဒဏ်ရာပြင်းထန်ပါတယ်။ Japan မြောက်ပိုင်း Hokkaido ကျွန်းကဆပ်ပိုရိုမြို့မှာရှိတဲ့အထက်နှစ်ထပ်ပါအဆောက်အဦမှာဖွင့်နေထားတဲ့စားတောက်ဆိုင်မှာတနင်္လာနေ့ညပိုင်းပောက်ကွဲမှုဖြစ်တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေစေလို့တာဝန်ခံအရာရဲအရာရှိတွေကပြောပါတယ်။ Japan သတင်း NHK ရုပ်သံမှာပြိုကျပျက်စီးနေတဲ့ပောက်ကွဲမှုဖြစ်ပွားရာအဆောက်အုံစီကမိခုံးလုံးတွေတက်နေတာကိုတွေ့နေရပါတယ်။ဝင်းကျင်မှာနေထိုင်တဲ့ဒေသခံတွေကတော့ပောက်ကွဲမှုဖြစ်ပွားချိန်တုန်းကဓာတ်ဆီနံတွေရခဲ့ကြောင်းနဲ့ပောက်ကွဲမှုအချိန်ကြောင့်အနာဝန်းကျင်ကအိမ်တွေမှာမှန်ပရင်းတွေကွဲကုန်တဲ့ပြင်ကားတွေမှာလည်းပောက်ကွဲမှုကလွန့်ပြန်လာတဲ့အပိုင်းစားတချို့နဲ့ဖုံးနေတာတွေ့ရတယ်လို့ပြောပါတယ်။နောက်ထပ်ပောက်ကွဲမှုတွေဖြစ်ပေါ်လာနိုင်ကြောင်းမိသက်အရာရှိတွေသတိပေးချက်နဲ့အတူမြို့အနာဘန်တွေကလည်းဒေသခံတွေဘေးလွတ်ရာခိုးလုနိုင်မှုအတွက်နေရာတွေအဆင့်အသင့်လှုပ်ဆောင်ပေးခဲ့ပါတယ်။
မြောက်အမေရိကတိုက်တွင်းအကြီးဆုံးဆင်အရိုင်းတုံးကြီးတစ်ခုကိုကနေဒါမိုင်းကုမ္ပဏီတစ်ခုကတူးပေါ်တွေ့ရှိခဲ့ပါတယ်။အဲဒီဆင်အရိုင်းတုံးဟာအဝါရောင်တန်းနေပြီးအရွယ်စားအဖြစ်ကြက်ဥအသေးစားလောက်ရှိတယ်လို့ဆိုပါတယ်။ Arctic 7အတွင်းကကနေဒါနိုင်ငံရဲ့မြောက်ပိုင်းအကြဆုံးပိုင်းနဲ့အတွင်းမှာ952ကရက်ရှိတဲ့အဲဒီဆင်တုံးကိုတူးပေါ်ရရှိခဲ့တာလို့ Dominion Diamonds Mines ကုမ္ပဏီကစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဆင်တုံးဟာအရင်ကတွေ့ရှိခဲ့တဲ့အကြီးဆုံးလို့သတ်မှတ်ထားခဲ့တဲ့189ကရက်ရှိတဲ့ Foxfire ဆင်တဲ့3ဇာနီးပါးကြီးတာလည်းဖြစ်ပါတယ်ခင်ဗျာ
။တင်းလာနေမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့အလုတ်ကန်အခွင့်လန်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြခြင်းပါလေ။ဂျပန်နိုင်ငံရဲ့အလုသမားရှားဖမှုပြဿနာကိုဖြေရှင်းဖို့မြန်မာအပါအဝင်နိုင်ငံသားအလုသမား9သိန်းကိုလာမယ့်6နှစ်အတွင်းခေါ်ယူနိုင်မဲ့ပြည်ဝင်ခွင့်ဗီဇာထုတ်ပေးရေးဥပဒေကိုဂျပန်လွှတ်တော်နှစ်ရပ်စလုံးကအတည်ပြုလိုက်ပြီဖြစ်ပါတယ်။2019 AP ကစလို့အသက်ဝင်လာမယ့်အဲ့ဒီဥပဒေမှာဂျပန်နိုင်ငံမှာအလုဗီဇာနဲ့ရောက်ရှိပြီးတော့လုတ်ကင်နေသူတွေကိုပို့ပြီးဦးစားပေးသွားမှာဖြစ်ပါတယ်။အခြေအနေအပြည့်စုံကိုတော့ဆက်ပြီးတင်ပြမှာပါ။အသက်အရွယ်ကြီးရင်သူလူကြီးများပြီးအလုတ်ကျန်းလုံနိုင်မဲ့သူရှားပါးလာတဲ့ဂျပန်နိုင်ငံမှာစီးပွားရေးကိုအရှိန်မြှင့်ဖို့ဆိုရင်နိုင်ငံသားအလုတ်သမားတွေကိုခေါ်ယူအသုံးပြုဖို့လိုတယ်ဆိုပြီးလွန်ခဲ့တဲ့2နှစ်လောက်ကတည်းကဂျပန်လွှတ်တော်မှာစတင်ဆွေးနွေးလာကြတာပါ။အလုတ်သမားဗီဇာထုတ်ပေးနိုင်မဲ့လူဝင်မှုဥပဒေကျန်းတစ်ရပ်ကိုပြီးခဲ့တဲ့အောက်တိုဘာလထဲဂျပန်လွှတ်တော်မှာတင်သွင်းခဲ့ပြီးဂျပန်တိုက်ခိုက်ပါတီတွေနဲ့အာနာယ LDP ပါတီကိုယ်စားလှယ်တချို့ကပါကန့်ကွက်ခဲ့ကြပြီးနောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့နိုင်ငံသားအလို့သမားပြည်ဝင်ခွင့်ဗီဇာထုတ်ပေးရေးဥပဒေကိုဂျပန်လွှတ်တော်နှစ်ရပ်စလုံးကအတည်ပြုလိုက်ပြီဖြစ်ပါတယ်။ဒီလူဝင်မှုဥပဒေသစ်ဟာ2019 AP လကစလို့အသက်ဝင်လာမှာဖြစ်ပြီးပထမအထုပ်အနေနဲ့မြန်မာအပါအဝင်နိုင်ငံသားအလို့သမား3,400ကိုခေါ်ယူသွားမှာဖြစ်ပြီးဂျပန်နိုင်ငံမှာအလို့တင်ဗီဇာနဲ့အလို့လုပ်နေသူတွေကိုဦးစားပေးသွားမှာဖြစ်တယ်လို့တိုကျိုမြို့ကစားသောက်ဆိုင်ပန်ရှင်ဦးကျော်စိုးကပြောပါတယ
်။နောက်နေ့ဧပြီလ10ရက်ကစမယ့်ဘတ်ဂျက်ကနေနိုင်ငံရလူ့မှာ3,400လက်ခံတယ်။အဲအဲ့ထဲကနေသူ့လုပ်ငန်းတွေကနေပြီးတော့ recommend ပေးတဲ့ဟာနောက်ပြီးတော့ဒီ Japanese language နဲ့ပတ်သက်တဲ့ကျွမ်းကျင်အတိုင်းတစ်ခုပြီးရှိတဲ့သူတွေတဲကကျွန်မလောဆယ်ရှိနေတဲ့ training နဲ့လာတဲ့လူတွေကရလိမ့်မယ်
။ဂျပန်အစိုးရကခေါ်ယူမဲ့နိုင်ငံသားအလုပ်သမားတွေအတွက်ဗီဇာအမျိုးအစား2မျိုးသတ်မှတ်ထားပြီးလုပ်ငန်းကျွမ်းကျင်မှုအဆင့်အနည်းငယ်သာရှိတဲ့အလုပ်သမားတွေကိုဗီဇာသက်တမ်း5နှစ်အထိပေးမှာဖြစ်ပြီးမိသားစုကိုတော့ခေါ်ယူခွင့်မရှိပါဘူး။နောက်တစ်မျိုးကတော့သက်ဆိုင်ရာအလို့မှာကျွမ်းကျင်အဆင့်ရှိတဲ့အလို့သမားတွေအတွက်ပေးမယ့်ဗီဇာဖြစ်ပြီးမိသားစုကိုပါခေါ်ယူနိုင်မှာဖြစ်ပါတယ်။ပြည်ဝင်ခွင့်ဗီဇာအသေးရအစပိုင်းမှာအလို့အမျိုးအစား5ခုအတွက်ခေါ်ယူမှာဖြစ်ပေမဲ့နောက်ပိုင်းမှာအလို့ကန္တ14မျိုးအတွက်ခေါ်ယူဖို့ဆုံးဖြတ်ထားတာပါ။ဒါဟာဂျပန်နိုင်ငံရဲ့အလို့သမားလူအချက်မြင့်မားမှုကိုပြနေတာဖြစ်တယ်လို့မြန်မာရေးလှုပ်ရှားသူတိုကျိုမြို့နေဦးတောင်းမြင့်ဦးကသုံးသပ်ပါတယ
်။မဖြစ်မနေလူကတော့လိုနေပြီဂျပန်ကဒါဂျပန်နီးယားလည်းအသက်တည်ကြီးနေပြီ။နောက်တကယ်ပြင်းပြင်းထန်ထန်လုပ်ရမယ့်နေရာတွေမှာဂျပန်နီးယားမလုပ်ချင်တော့တချို့ဆိုင်တွေတော့ပိတ်ရမလို့ဖြစ်နေတယ်။အစိုးရကပရက်ရှာပေးတော့အစိုးရကအလုပ်သမားခေါ်ဖို့ဟာသူတို့ကစဉ်းစားတာ။ဒါမှမဟုတ်အဲ့ဒီဒီအတိုက်ခံနေတဲ့ဒီမီဒီယာတွေကဘာဖြစ်လို့ကန့်ကွက်ရလဲဆိုတော့နိုင်ငံသားတော့မကြိုက်တဲ့သူတွေကကန့်ကွက်တဲ့ပုံစံတစ်မျိုးပါ။နောက်တစ်မျိုးကကြတော့ဟုတ်ပြီလူဝင်ခေါ်ဒါမှမဟုတ်ဒီခေါ်ထားတဲ့နိုင်ငံသားတွေကိုဟိုဘလို့ဟိုပုံစံမျိုးအကာအကွယ်ပေးမှလဲကိုယ်ရင်းတော့လေတကယ်ကြွကျင်တဲ့လူမျိုးခေါ်ဖို့ဆိုရဲအဲ့လိုပုံစံမျိုးတွေနဲ့ပြောနေကြတာ
အထူးသဖြင့်လေယာဆိုင်ပြည့်လုပ်ငန်းငါးဖန်လုပ်ငန်းနဲ့ဆက်ယုံနေမှာအလို့သမားလူအပ်ချက်ပိုများနေတာကြောင့်ဘာသာစကားအနည်းငယ်သာနားလည်ယုံနဲ့အလို့ရကြမှာဖြစ်တယ်လို့ဦးကျော်စိုးကပြောပါတယ
်အဓိကချက်ကတော့ သူကအရန်လိုအပ်နေသူစဉ်ဒီငါလုပ်ငန်းနဲ့ဆိုင်ပြေလုပ်ငန်းအမှန်ပါပဲလားတော့ငါလုပ်ငန်းဆိုငါဖမ်းနိုင်တဲ့စွန့်ရည်ရှိပြီးတော့ဖမ်းမဲ့လူအကြီးကျော်တာမရှိတော့ဒါတကယ်မလို့နော်လို့ဒီလုပ်ငန်းဝင်ထဲမှာတုံးရတဲ့ဂျပန်ဘာသာစကားပြောတာဆိုတာလေးရလို့ရှိသူခေါ်မယ်ဆိုရင်ဒီ time လို့ရှိနေဘာသာစကားကျင့်ကြံမှုတိုင်းတက်ကူရရှော့မှာပြေးကြတယ်
အခုလိုနိုင်ငံသားအလို့သမားတွေဂျပန်ကခေါ်ယူမဲ့အတွက်မြန်မာနိုင်ငံသားတွေအတွက်အခွင့်အလမ်းပေါ်လာမှာဖြစ်ပေမဲ့လူကုန်ကူးခံရတာမျိုးမဖြစ်ဘူးတော့သတိပြုသင့်တယ်လို့ဦးကျော်ကျော်ဆိုးကတိုက်တွန်းပါတယ
်နိုင်ငံသားတွေလူကုန်မတွေခေါ်တဲ့ခါမှာအဲ့လာမဲ့လူသမားတွေလာမဲ့ပုဂ္ဂိုလ်တွေဇာအခကြေးငွေယူတာမျိုးကိုဂျပန်ကလက်မခံဘူးဗျဒါပေမဲ့လက်ရှိဒီကနေ့လက်တွေ့ဖြစ်ပြနေတဲ့ဟာကမြန်မာနိုင်ငံပါပဲတခြားနိုင်ငံကသူအခကြေးငွေပေးရတယ်ဗျာဒါနောက်တစ်ချက်ကလူကြောင်းကြောင်းနဲ့ပဲဂျပန်ကိုလာလာစာချုပ်ချုပ်တဲ့ခါကျလို့ရှိရင်စာချုပ်ထဲမှာပါတဲ့အကြောင်းအရာအချက်လက်တွေကိုလာမဲ့သူတွေကတိတိချာချာသိရှိနားလည်ပြီးတော့ဂျပန်ရောက်တဲ့အခါမှာအဲ့ဒီစာချုပ်ပါအတိုင်းဖြစ်ဖို့ကမာဖီးယားလာမဲ့လူသမားတွေရဲ့အဓိကနားလည်ဖို့လိုအပ်တယ်ဖြစ်ပါလေ
အခုပြန်ထန်းလိုက်တဲ့ဂျပန်လူဝင်မှုဥပဒေသေးအရ2019ဧပြီလကစပြီး2025ခုနှစ်အထိ6နှစ်တာကာလအတွင်းနိုင်ငံသားအလို့သား5သိန်းခေါ်ယူသွားမှာပါကနဆ14ခုအတွက်ခေါ်ယူမှာဖြစ်ပြီးလေယာဆိုင်ပြိုရေးငါးဖန့်လုပ်ငန်းတက်ကြီးရွယ်ဦးစောင့်ရှောက်ရေးစီတူဘူးဆက်ယုံကားပိုပစ္စည်းထုတ်ဆက်ယုံစောင့်လုပ်ရေးသင်းမောဒီဇောင်းရေးကားပြင်လုပ်ငန်းနဲ့အဆောက်အုံတန့်ရှင်းရေးစတဲ့လုပ်ငန်းတွေအထိပါဝင်မှာဖြစ်ပါတယ်ခင်ဗျာဒီရဲ့တင်းလာနေမနေ့ကင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါအခုတော့မြန်မာရေးရာဆွေးနွေးခန်းဖြစ်ပါတယ်မြန်မာနိုင်ငံဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးမန်တိုင်ကြီး၃ရက်မှာအမျိုးသမီးတွေပါဝင်မှုနည်းနေရသေးတာဘာကြောင့်ပါလဲဒါနဲ့ပတ်သက်တဲ့လက်ရှိမူဝါဒတွေကိုရောထိထိရောက်ရောက်အကောင့်ထဲဖော်ဝါရဲ့လား WLB အထွေထွေတွင်းမှုမတ်လွေးပိုးငယ်ကို VOA ဝိုင်းတော်သားကိုကြော်ကြော်သိန်းကတွေ့ဆုံမေးမြန်းထားတဲ့မြမရေးရာဆွေးနွေးခန်းကိုနားဆင်နိုင်ပါပြီ
ဘုံငယ်ကျွန်တော်တို့ video ကိုတွေ့ဆုံမြန်ဝင်ပြတာသူပဲကျေးဇူးတင်ပါတယ်ကျွန်တော်ပထမဦးဆုံးမေးခွန်းကလက်ရှိမြန်မာနိုင်ငံရဲ့ဥပဒေပြည်ရေးအုပ်ချုပ်ရေးတရားစီရင်ကဏ္ဍကြီး၃ရက်မှာအမျိုးသမီးတွေရဲ့ပါဝင်မှုတိုးတက်လာပြီလို့ပြောလို့ရပါပြီလား
တိုးတက်လာပြီလို့တော့ပြောလို့မရသေးဘူးပေါ့နော်ဘာဖြစ်လို့လဲဆိုလို့ရှိရင်ဥပဒေပြည်ရေးမှာတော့မှ30ရာခိုင်နှုန်းပဲရှိသေးတယ်ပေါ့နော်ကျန်တဲ့အုပ်ချုပ်ရေးတို့တရားစီရင်ရေးတို့မှာမပြောပါတော့ဘူးပါတော့ပါတယ်တကယ်အောက်ခြေမှာပဲပါနေတဲ့ကိစ္စတွေကိုကျမတို့တွေ့ရတယ်တကယ်ဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာအမျိုးသမီးတွေရဲ့ပါဝင်မှုကအခုချိန်တည်းမရှိသေးပါဘူး
တိုင်းပြည်မှာတို့ဒီအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားဆင့်မဟာဗျူဟာစီမံကိန်းဆိုပြီးတော့ချမှတ်ထားတာရှိပါတယ်ဆိုတော့ဒီမဟာဗျူဟာစီမံကိန်းကိုရောအကောင့်ထဲဘယ်လောက်ထိတိကျရောဖော်ဆောင်နေတာရှိပါလဲ
ထိရောက်ရယ်မထိရောက်ဘူးဆိုတာကကျမတို့ရဲ့ပြည်သူလူထုအတန်ကပို့ပြီးတော့မှတက်တည်ဖြစ်တာပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်ဒီစီမံကိန်းက2020ဆိုလို့ရှိရင်ပြီးသွားပြီ။ဒါပေမဲ့ဒီလိန်တိုင်းဆိုင်ရာအမျိုးသမီးများပေါ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့မှအခုချိန်လေးကျမတို့တကယ်ကိုထိထိရောက်ရောက်အရေးယူနိုင်မှုကမရှိသေးပါဘူး။အဲ့ဒီမဟာဗျူဟာစီမံကိန်းကပြောထားတယ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့မှသူကပပျောက်ဖို့အတွက်ဒါကိုလုံးဝလှုပ်ဆောင်ရမယ်ဆိုတဲ့ဟာမျိုးတွေလည်းပါတယ်တခြားသောအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ဖို့အတွက်နိုင်ငံတော်အစ်စ်စီမံကိန်းတွေချမှတ်ပြီးတော့လှုပ်ဆောင်မယ်ဆိုတဲ့ဟာမျိုးတွေလည်းပါတယ်ဒါပေမဲ့တကယ်လက်တွဲမှာပြန်ကြည့်မယ်ဆိုလို့ရှိရင်ဘာမှလက်တွဲအကောင့်ထဲပေါ်တဲ့ဟာမျိုးမရှိဘူးပေါ့နော်ဥပမာအဖင်တိုင်းရင်းသားဒေသမှာကြည့်မယ်ဆိုလို့ရှိရင်ဒီမဟာဗျူဟာစီမံကိန်းကြီးကိုအကောင့်ထဲပေါ်မဲ့ body ဆိုတဲ့ရန်နေရာကြီးကဘယ်မှာရှိလဲတောင်ဘူးမှမသိဘူးအဲ့လိုမျိုးဖြစ်နေတဲ့အခါမှာဒါဒီထိရောက်မှုရှိလားမရှိလားဆိုတာအဖြေကရှင်းတယ်ထိရောက်မှုမရှိသေးဘူးအကောင့်ထဲပုံမှုတွေအရန်အာနေနေသေးတဲ့ဟာကိုကျမတို့တွေ့ရတယ်
ဆိုတော့ဒါပြင်ပေါ်လေဒီနောက်ဆုံးကျင်းပပြီးစီးသွားတယ်မစ္စတရာစုပြင်လို့ညီလာခံဒီညီလာခံအတွင်းမှာဒီကြားမှာဒန်းတူညီများပါဝင်ခွင့်ဆိုင်ရာမှုဆိုပြီးတော့လေးချက်ချထားတယ်လို့ကျွန်တော်သိထားတယ်ဆိုအဲ့ဒီမူလေးချက်အကြံဉာဏ်လေးပြောပြပါလား
အာဟုတ်ကဲ့ပထမတစ်ချက်ကတော့ equality ပေါ့နော်အဲဒန်းတူညီမျှမှုဆိုတာပါလေပြုရှင် non discrimination ပေါ့နော်ခွဲခြားဆက်ဆံမှုမရှိစေရဆိုလိုချင်တာကမြန်မာနိုင်ငံထဲမှာရှိနေတဲ့နိုင်ငံသားတိုင်းကိုဒန်းတူညီမျှမှုရှိရမယ်ခွဲခြားဆက်ဆံမှုမရှိစေရဘူးဆိုပထမတစ်ချက်ပြောတယ်ဒုတိယတစ်ချက်ကတော့ဒီ quota အမျိုးသမီး30ရာခိုင်နှုန်းပါဝင်ရေးကိုသူ
30ရာခိုင်နှုန်းဆိုတော့
เนี่ยดีๆมาမျိုးသမီးသုံးဆယ်ရာခိုင်နှုန်းပါဝင်မှုကိုအားပေးရန်ဆိုပြီးမှပြောထားတယ်နောက်နံပါတ်3အချက်ကတော့ဒီ protection ကိစ္စပေါ့နော်အဆက်ဆက် violence နဲ့ပတ်သက်တဲ့ဒီလိန်ပိုင်းဆိုင်ရာအကြံဖတ်မှုကိုဘယ်လိုကာကွယ်တားဆီးမလဲဆိုတဲ့ဟာမျိုးကိုသူပြောထားတယ်ဖြစ်တယ်နောက်နံပါတ်4အချက်ကတော့ဒီအမျိုးသမီးတွေကိုစွန့်ရင်မြင့်တင်ရေးလုပ်ပေးရမယ်ဆိုမှအချက်လေးချက်ပါပါတယ်ဆိုတော့ဒီမ ตะคุณน่ะจมเปียวดูดิตะเกซูရှင်อย่างก้าวเนี่ยหมูโหลจมรู้เปียวลงยาบ่เนาะตามันอะเพิ่นだใบแม้บ้าจ่องแหละไอ้ดิหมูฤทธิ์แท้มาปยัตนาฤทธิ์ดิหมูฤทธิ์ดิส่งเพชรฉัดฤทธิ์ญูตาลุดอ่ะแหละตีปิวทาไปตาဖြစ်တယ်โดใบแม้โหลดิหมูฤทธิ์กะดิโมคราซีสั่นเฉิงสั่นนุ่งเนี่ยไม่ไก่หนีวูโหลจมรู้อ่ะเปียวขึ้นมาเลยบ้าจ่องแหละส่วนนั้นปฏิเฉ็ดกะနိုင်ငံသားတိုင်းလို့သူပြောတယ်နိုင်ငံသားဆိုတာဘဒ ဒီဟာဒီရိုက်အခွင့်အရေးနဲ့တက်ဆိုင်တဲ့မူဖြစ်တယ်ဆိုတော့ဘသူကိုမဆိုကာကွယ်ပေးရမယ်ဒီဟာဥပမာအားဖြင့်ပြောရမယ်ဆိုလို့ရှိရင်တခြားနိုင်ငံကမြန်မာနိုင်ငံထက်ကိုဝင်ရောက်ဝင်ရောက်တဲ့အတော်တွင် ဒီလာလေတာပဲဖြစ်ဖြစ်အလုပ်လာလုပ်တာပဲဖြစ်သူတို့ကိုလည်းခွဲခြားဆက်ဆံလို့မရဘူးဒန်းလူညီများမှုဆက်ဆံရမယ်ဒန်းလူညီများမှုရှိရမယ်အဲ့လိုမျိုးကိုအားလုံးကိုလွှမ်းခြုံတဲ့မူဖြစ်ရမယ်နံပါတ်၁ချက်နောက်၂ချက်ကဘာလဲဆိုလို့ရှိရင်
30ရာခိုင်နှုန်းကျမတို့တောင်းဆိုနေတာကကျမတို့ပြောတဲ့ဂန္ဓာဆိုတာကဒီအုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြည်ရေးဒီမန္တန်ကြီး၃ရက်မှာတောင်မှာတောင်မှာအစဉ်အဆက်ရှိသေးတယ်ပြည်နယ်အစဉ်တိုင်းအစဉ်ဒီနိုင်ငံတော်အစဉ်ဘိုးအစဉ်ပေါ့နော်အစဉ်အဆက်မှာနည်းဆုံး30ရာခိုင်နှုန်းကိုဥပဒေထဲမှာထည့်သွင်းပြီးတော့မှအမှတ်ခံချက်ရှိရှိနဲ့ပြတ်တမ်းပေးဖို့ကျမတို့ကတောင်းဆိုတာဖြစ်တ
ကျမတို့ရဲ့ပြည်သူလူထုအတန်ကပို့ပြီးတော့မှတက်တဲ့ရမှာပေါ့เนาะအမျိုးသမီးတွေအတွက်ကာကွယ်ပေးထားတယ်ဒါပေမဲ့သူ့မှာလည်းအားနဲ့ချက်နဲ့ရှိသေးတယ်ကာကွယ်ပေးဖို့ဆိုတာကမူတော့မူပဲသူကမူချမှတ်လိုက်ပြီးကာကွယ်တားစီရဲ့အတွက်ပြောတယ်ဒါပေမဲ့ကျမတို့ထက်စေချင်တာက ဒီလိုကာကွယ်တားဆီးဖို့ဆိုတာကဘယ်နေရာမဆိုဘယ်ဒေတာမဆိုဘယ်အချိန်မဆိုကျမတို့ကဒါကိုအလေးထားဖို့လိုအပ်တယ်လို့ကျမတို့မြင်တယ်။ဘာကြောင့်လဲဆိုတော့ကျမတို့ရဲ့နိုင်ငံကပြည်တွင်းစစ်ဖြစ်ပွားနေတဲ့ကာလက
ဒါဆိုရင်ဒီမူလေးကိုကောင်းတဲ့ဖို့ဘုရားဒါစီရိခက်ခဲတွေစင်ကုန်မှုတွေအများကြီးရှိမှာပေါ့။ဒါပေမဲ့တို့ကဘယ်လိုဖြစ်စေချင်လဲဒါဆိုရင်ကျမတို့ကဖြစ်စေချင်တာကခုနပြောသလိုဥပမာပထမတစ်ခုဆိုလို့ရှိရင်လဲဒန်းလူကြီးနဲ့ခွဲခြားဆက်ဆက်မှုမရှိစေရလို့ပြောတဲ့ခါမှာလူတိုင်းကိုလွှမ်းခြုံနိုင်တဲ့ဟာဖြစ်ရမယ်။အဲနိုင်ငံသားအစားလူတိုင်းဖြစ်ရမယ်။
ဒုရယဟာဆိုလို့ရှိရင်လဲအတိတ်တကျကျထည့်ရမယ်အုပ်ချုပ်ရေးဥပဒေပြုရေးတရားစင်ရေးအစဉ်စဉ်အတိုင်းတွင်အဲ့ဒီ30ရာခိုင်နှုန်းအနည်းဆုံး30ရာခိုင်နှုန်းဟုတ်တယ်မူကိုချမှတ်ပြီးတော့မှအာမခံချက်ထားရမယ်ပေါ့နော်ဒီချက်ပို့ပြီးတော့တိတိကျကျနဲ့အကောင့်ထဲမှာလည်းရှင်းလင်းလင်းရှိတဲ့
မှုမျိုးလိုချင်တာပေါ့နော်ဒီလိုကျမတို့မြန်မာပြည်မှာကဟိုကျမတို့ရဲ့ဒီကျမတို့ဆိုလို့ရှိရင်အခုဆိုလို့ရှိရင်ဒါကျမတို့တက်တန်းတလျှောက်လုံးပဲတွေ့နေရတာကကျမတို့ဟိုစစ်ပွဲတွေနဲ့ဟိုအရန်ကိုရှုပ်ထွေးတဲ့ကျမတို့မြန်မာနိုင်ငံမှာဒီတမိုင်းဝင်မရှိခဲ့ဘူးတဲ့ငင်းချမ်းရေးဖြစ်စဉ်ကြီးမှာမျိုးသမီးကိုစားပြုံးမှု ခုချိန်နေမရှိသေးဘူးဒါပေမဲ့ရှိရမယ်ဆိုတဲ့ဟာမျိုးကိုကျမတို့ကတိုက်တွန်းနေတယ်ပြီးလို့ရှင်ဒီမူတွေကလည်းပဲတကယ်ကိုအရေးကြီးတဲ့မူတွေဖြစ်တယ်နောင်တစ်ချိန်မှာဒီမူတွေကဥပဒေဖြစ်လာခဲ့မယ်ဆိုလို့ရှိရင်အခုလိုပဲဆက်ဖြစ်နေအောင်ပဲအခုဆိုလို့ရှိရင်ကျမတို့အတွေ့အကြုံရှိထားပြီးသားနှစ်ထောင်ရှိကွန်စတီကျူရှင်းနဲ့ပတ်သက်ပြီးတော့မှအခုချိန်ထိကျမတို့ဘယ်လောက်ထိပြင်ဆင်နို
အဲ့ဒါကြောင့်မို့မဖြစ်စေချင်ဘူးတကယ်ကိုတိတိကျကျပြန်ထန်ထားတယ်ဟိုဖော်ပြထားတဲ့မူဖြစ်စေချင်ပါတယ
်ဟုတ်ကဲ့အဓိကပေါင်မှုနေရတဲ့အကြောင်းရင်းတွေကဘာတွေလို့ပြောလို့ရလဲ
အဓိကပါဝင်မှုခုနဘာကြောင့်အားနည်းနေရလဲဆိုပထမတစ်ချက်ကဒီအမျိုးသမီးတွေရဲ့ပါဝင်မှုဟာအရေးမကြီးဘူးလို့ mien gang saung ni ya mien ja bo no be 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 gang saung be pyo pyo taiyin ta lan kan gang saung lo be pyo pyo nangai ye party ya be pyo pyo hu tat ma ro be pyo pyo di nd aso ya be pyo pyo bo no di a myo thami di ye pa win mu ha a yin chi bu lo thin ja de naw de chat ga ja ro a ye chi mi shi bu lo pyo de so lo shin jama ro nang gan ma ta ge ko le la chi ba pinya tat a myo ta the pinya tat a myo thami di ya po mya ni de Hello, Pinata, Tain Dalla, Banet, Tain Dale, a coot de gay, Ludoma, Tiny Dead, do web feet again and go chone de a muta dine, a ye chin, pin me de a mutarim, hobo. Hello, be tomorrow a mute the media lebe, go tango, you la, Bidoma, Ludoma, time poop, yoram, hobo. Dabby met tomorrow got, don't say a canon pilabi solution, eh? A coot. Talare, Ludo, Maddie, Colon, Mutami Ludo, Maddie, Colonga, election local, the Yuka boy, Piapidoma, Nea Yala, de Lujibe. The Gelo da, Jamaruma, Dilo, Ditepo, Macare, Aquila, Uboma, Api, Patti, Daima, Mushime, Gender Policy Mulu, Jama, Danunimia, Mushide, Solution, Piam Old Ballet, the Ludo, Mania, Piane Kama, Mutada, Mutami, Lota Machete, Narcuga, the Party the Yuka boy when poor registration, mat pounding that karma, a mapounding was sister that karma. Ah, mute me goes a lemma, babu, so she shimpy and quim she woo, so they have mune and a canta tare solution. Tomorrow mute me, the gay a yachin she de mute me, that lama, lo tomorrow are young chide, aye niyama, through a sumpia chamber niyama, the gay look bowing lagabi solution. Tomorrow nanga, the gay detap bobby gaumune, muri, bobby doma, tomorrow chamaname,
tomorrow I didn't have to be late and I got.
ဒီဘုံကတော့အမျိုးသမီးတွေပို့ပြီးတော့ပါဝင်မရဘူးတောင်းဆိုလေဆိုတော့ပူပါလာရင်ကောဘာလို့ပူကောင်းလာမှာလဲဘာလို့ပူထူးကြလာမှာလဲအဲဘာတွေပူကောင်းလာမှာလဲဆိုခုနတိအချက်ကျွန်မပြောသလိုမှုတွေပူကောင်းလာမယ်နောက်တော့တစ်ခုကျွန်မတို့နိုင်ငံမှာ ရှိတော့ရှိတယ်မရှိဘူးလို့မပြောဘူးနဲတယ်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်မို့လက်စားမှုတွေကိုကျွန်မတို့ချောချနိုင်မယ်နောက်တစ်ခုကကြတော့လူသားအရင်းမြစ်တွေနဲ့ပတ်သက်ပြီးတော့မှကျွန်မတို့အခက်အခဲမတွေ့တော့ဘူးဥပမာပြောရမယ်ဆိုလို့ရှိရင်ကျွန်မတို့နိုင်ငံမှာကမလက်ခံလို့မရဘူးအမျိုးသမီးဥယေကအမျိုးသားဥယေထက်ထက်ဝက်ကျော်ရှိတယ်ဟုတ်တယ်အဲ့ဒီဟာလက်မခံလို့မရဘူးသူတို့ရဲ့ကုစားပြုမှုရှ ေတဲ့ position ရာထူးတွေထဲမှာဘသူကိုအစားထိုးထဲမှာလဲဒီအမျိုးသမီးတွေရဲ့ပါဝင်မှုမရှိလို့ကိုမရဘူးမရှိဘူးဆိုလို့ရှိရင်တစ်ဖက်မှာဒီမိုကရေစီစံချိန်စံနှုန်းနဲ့မညီညွတ်ဘူးနောက်တစ်ချက်ကကြတော့ကျမတို့နိုင်ငံမှာဒီလိုအမျိုးသမီးတွေပါဝင်လာခြင်းအပြင်ဒီထက်ပိုပြီးတော့ကောင်းမွန်တဲ့အနာဂတ်ဖြည့်ရှင်ပြဿနာတွေကိုဖြေရှင်းတဲ့မူတွေကိုပို့ပြီးတော့မှချမှတ်နိုင်မယ်။ဘာကြောင့်လို့အဲ့လိုပြောသလဲဆိုရင်အမျိုးသမီးတွေဒီမိသားစုတွင်းထက်မှတော့မှကလေးကဘာတွေ
ကလေးတွေ
ကဘာတွေလိုအပ်တယ်ចောင်းသွားတယ်ဆိုရှင်လည်းဘာတွေလိုအပ်တယ်။အဲ့လိုသိတဲ့အတွက်ကြောင့်မို့သူမူချတဲ့အခါမှာလည်းပဲပညာရေးဘိုင်းမှာပဲဖြစ်ဖြစ်ဘယ်ဘိုင်းမှာဖြစ်ဖြစ်သူအဲ့ဒါကိုထက်သွင်းပြီးတော့မှဒါတွေကိုစဉ်းစားပြီးတော့မှနိုင်ငံတော်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုချမှာဆိုတော့သူ့ကလေးတိုးတက်ဖို့အတွက်ဒီမူတွေကိုသူစဉ်းစားမှာပဲအဲ့လိုဖြစ်တဲ့အခါမှာအဖေတွေကကြတော့အဲ့လောက်မသိဘူးကလေးတွေကိုအဲ့လောက်ထိတ်ခဲလုပ်တဲ့လူမဟုတ်ဘူးတကယ်ကို view the sign နဲ့နေ့စဉ်နဲ့အများပြုစုနေတဲ့လူမဟုတ်တဲ့အခါမှာတချို့တော့အပိုင်းမှာလိဟာမှုတွေရှိအဲ့ဒါကြောင့်မို့အမျိုးသမီးတွေကဒီဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာပါလာခဲ့မယ်ဆိုလို့ရှိရင်တောင်းအဆုံးကနေကျမတို့တွေကိုယ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ပို့ပြီးတော့မှကောင်းမွန်တဲ့မူတွေဥပဒေတွေကိုချမှတ်နိုင်မှာဖြစ်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်လေပုံမှန
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင
်မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာဟိုကြာခင်မှာတော့မြမပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်စားရအဖက်စင်ကဏ္ဍတွေကိုလိုင်းလိုမီတာ324048နဲ့လိုင်းလက်190တို့ကနေဖမ်းယူနားဆင်နေပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ324048အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တင်းလာနေမနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ30 40 48နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့မြန်မာပြည်မှပေးစာများကဘာတရာထူကြဆံပြသတင်းအစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေကိုနားဆင်ရမှာပါ။အဲ့ဒီတွေကမှအခုရင်ဆုံးမအေးတန်နာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ။
လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတင်လေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံး Facebook VOE မြန်မာစာမျက်နှာပေါ်မှာသောရရှင်နေ VOE မြန်မာပိုင်းဒီစာမျက်နှာနဲ့ပတ်သက်ပြီးတော့မှတ်ချက်လေးတွေသုံးသပ်ချက်လေးတွေရေးလာတဲ့အတိုလေးတွေကိုပြောပြပေးသွားချင်ပါတယ်။ Page ဆိုတဲ့သောရရှင်ကသတင်းတွေနေ့စဉ်တင်ပေးနေရတာဖတ်နေရကြည့်နေရတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။မြို့ထုံးမောင်ဆိုတဲ့သောရရှင်ကတော့တာလီစွာပါ VOE VOE ဝိုင်းတော်သူဝိုင်းတော်သားများကိုစိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေကြောင်းဆုမွန်ကောင်းတောင်းလျက်ပါတဲ့ရခိုင်လိုနှုတ်ဆက်လာပါတယ်။Sign up sign ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ VOE မြန်မာပိုင်းအစီအစဉ်တွေကိုမနေ့တိုင်းပဲနားဆင်ဖြစ်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါမနေ့တိုင်းနားဆင်တဲ့သောရရှင်တွေအထူးကျေးဇူးတင်ပါတယ်နော်ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာပြည်သူနဲ့ဆက်ဆံရတဲ့ပြည်သူကိုဝန်ဆောင်မှုပေးတဲ့အစိုးရဌာနတွေနဲ့လုပ်ရတဲ့အလုပ်တွေမှာအခက်အခဲကြုံလာလို့ပါဆိုပြီးတော့သူတို့ရဲ့အတွေ့အကြုံတွေကိုရှင်းပြလာတဲ့သောရရှင်ရဲ့ပေးစာတွေကိုဖော်ပြပေးသွားခြင်းပါတယ်။တစ်ခုကတော့မှတ်ပုံတွေလုပ်တဲ့ကိစ္စပဲဖြစ်ပြီးတော့နောက်တစ်ခုကနိုင်ငံကူးလက်မဲ့ရုံးမှာလက်ပေးလက်ယူမှုတွေကိုကိုယ်တိုင်ကြုံတွေ့ရပါတယ်ဆိုပြီးတော့ရေးလာတဲ့သူတွေဖြစ်ပါတယ်။တယ်လီဖုန်းနံပါတ်ရေးပေးလာတဲ့သောရရှင်တယောက်ကျမတို့ကို Messenger ကနေပို့လာတာပါ။သူကသူရဲ့ညမအမှတ်ပုံတွေမရလို့ဘွဲတော်မှမရနိုင်တဲ့အခြေအနေရောက်နေပါတယ်ဆိုပြီးတော့အခုလိုရေးပြီးတော့သူရဲ့အတွေ့အကြုံကိုဝေမျှလာပါတယ်ရှင်
။ကျမညမစေဝါတက္ကသိုလ်နောက်ဆုံးနှစ်စာမွဲဖြေပြီးပါပြီ။တက်ဒီယာကတည်းကအမှတ်ပုံတင်လုပ်ထားတာအခုဆိုဘွဲယူကန်နီးနေပြီ။အခုချိန်ထိအမှတ်ပုံတင်ကထုံမပေးသေးပါဘူး။မကွေးလာဝကယုံကပါနေပြီးတော့တင်ထားတာအခုထိမရသေးဘူးပဲပြောနေပါတယ်။စေဝါတက္ကသိုလ်ကအမှတ်ပုံတင်မရရင်ဘွဲမပေးပါဘူး။ကျမညမမှာအမှတ်ပုံတင်မရရင်ဘွဲမပေးလို့စာမွဲမဖြေဘူးလို့ပြောနေလို့ကျမတို့ကချော့ပြီးတော့ဖြေခိုင်းထားတာပါ။ကျမညမမှာ၄နှစ်တာအပင်ပန်းခံစားရကြက်ငွေတွေအမြောက်အများကုန်ကြခံပြီးဘွဲမရရင်တော့အင်မတန်နစ်နာပါတယ်။ညီမတို့ကိုမှတ်ပုံတင်ရအောင်ဆက်သွယ်ကူညီပေးပါအောင်လူကြီးမင်းတို့စီကိုလည်းဘလို့ဆက်သွယ်ပြောရမှန်းမသိလို့ဒီကပဲရေးပေးလိုက်တာပါရှင်
။မကွေးလာဝကယုံကမှတ်ပုံတင်မထုတ်ပေးသေးလို့ညီမဖြစ်သူစူးစမ်းရသမျှဘွဲမရပဲဖြစ်ပါတော့မယ်ဆိုပြီးတော့ဒီတော်ရရှင်တော်တော်လေးကိုစိတ်ပူပြီးတော့စာရေးလာတာဖြစ်ပါတယ်။တက်ဆိုင်ရာဌာနအကြီးအကဲတွေကိုတိုက်ရိုက်စာရေးကြည့်ပြီးတော့ဒီကိစ္စကိုရှောက်ထားကြည့်ပါလို့ထပ်ပြီးတော့အကြံပြုချင်ပါတယ်နော်။နောက်ထပ်တော်ရရှင်ဒီသောရရှင်ကရန်ကုန်ကဒီနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ယုံမှဖြစ်တာပါဆိုတော့ဒီကနေ့ပဲဖြစ်ပါလေဆိုတော့တလောကပဲစာရေးလာတာပါဒီတော့လက်တလောဖြစ်ထားတဲ့ကိစ္စပေါ့နော
်နိုင်ငံကူးလက်မှတ် passport လုတ်တဲ့ယုံကိုဒီနေ့2နာရီ3နာရီလောက်ကျွန်တော်ရောက်သွားတဲ့အချိန်မှာလူမျိုးရေးရခွဲခြားဆက်ဆံခံရမှုနဲ့လက်ပေးလက်ယူမှုတွေကိုတပြိုင်တည်းရင်ဆိုင်ခဲ့ရပါလေနိုင်ငံကူးလက်မှတ်လုတ်ပေးတဲ့ line က set line တောင်ရှိပါလေအဲ့ဒီမှာရာရှိနှစ်ယောက်စီကစောင့်နေတာပါမြန်မာနိုင်ငံသားတွေအတွက် line တက်တဲ့နဲ့ နောက်နီပေါ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံသားတွေအတွက်တလိုင်းဆိုပြီးတော့ထားပါတယ်ကျွန်တော်ကဒီနိုင်ငံမှာမွေးတဲ့လူဘာလို့တခြားနေရာမှာတန်းစီရတာလဲလို့မေးတော့လောက်ဝကရာရှိကပုံမှန်လင်းလင်းပဲပြောပါတယ်ကျွန်တော်တို့ကအန္တရာယ်ရှိတဲ့သူတွေဒီတော့ကျွန်တော်တို့ကိုလောက်ဝကရာရှိကိုတိုင်ကစစ်ဆေးဖို့လိုမယ်ဒါကြောင့်မလို့ကျွန်တော်တို့တီးချလိုက်မှစီရတယ်လို့ပြောပါတယ်ကျွန်တော်ဒီနိုင်ငံမှာမွေးပေမဲ့ကျွန်တော်ကမြန်မာနိုင်ငံသားစစ်စစ်မဟုတ်ဘူးလို့လည်းပြောပါတယ်ဒါနဲ့ကျွန်တော်လောက်ဝကရာရှိကိုတွေ့တဲ့အချိန်မှာလောက်ဝကရာရှိကခင်ဗျားကျွန်တော်တို့ကိုကူရင်ကျွန်တော်တို့လည်းခင်ဗျားကိုကူမယ်ဆိုပြီးတော့ပုံမှန်လင်းလင်းငွေတောင်းပါတယ်။နောက်ကျွန်တော်တို့တန်းစီနေတဲ့ line ကိုလူငယ်လေးတစ်ယောက်ကကြော်သွားတဲ့အတွက်အဲ့ဒီလူကဘာလို့ကြော်ရလဲဆိုပြီးတော့ရာရှိကိုမေးခွန်းထုတ်တော့လောက်ဝကရာရှိကကျွန်တော်တို့ကိုဂယူဆိုင်စရာမလိုဘူးကျွန်တော်တို့ကဒီနိုင်ငံသားတွေမဟုတ်တဲ့အတွက်ကြော်တက်ခွင့်ရှိတယ်ဆိုပြီးတော့ပြောပါတယ်။ကျွန်တော်ကတော့လူမျိုးရေးအရာခွဲခြားဆက်ဆံတာကိုတကယ့်ကိုပြောင်ကြကြရင်ဆိုင်ခဲ့ရတာပါတွေ့ကြရတာပါမြန်မာနိုင်ငံဟာကျွန်တော်နေရက်ကျွန်တော်မွေးရက်မြည်ကျွန်တော်အိမ်လို့ကျွန်တော်မခံစားရတော့ပါဘူးကျွန်တော်တို့ကိုဒုတိယဒန်စာနိုင်ငံသားတတိယဒန်စာနိုင်ငံသားအဖြစ်ဆက်ဆံခံရတာသိတာပါလေမြန်မာနိုင်ငံအစိုးရခေါင်းဆောင်တွေရဲ့မူဝါဒတွေအပေါ်မှာလည်းအထူးပဲစိတ်မကောင်းဖြစ်မိပါလေကျွန်တော်အနေနဲ့တော့မျှော်လင့်ချက်တွေစုံမပြီးနိုင်ငံမဲ့အဖြစ်ခံစားမိပါလေ
ဟုတ်ကဲ့ဒီတော့ရှင့်အနေနဲ့မြန်မာနိုင်ငံကနေပြီးကိုယ်ဆွန့်လွတ်လိုက်တယ်ဆိုတာမျိုးခံစားရတယ်ဆိုတဲ့အတွက်ကြောင့်မလို့အထူးစိတ်မကောင်းဖြစ်မိပါတယ်ဒီလိုမျိုးလက်ပေးလက်ယူမှုတွေကဒီအခုလက်ရှိအစိုးရကလည်းလက်ပေးလက်ယူမှုတွေကိုအထူးတားဆီးအရေးယူဖို့ကြိုးစားနေတာမလို့သက်ဆိုင်ရာအကြီးအကဲတွေကိုစာရေးပြီးတော့တိုင်ကြားတင်ပါတယ်လို့အကြံပြုချင်ပါတယ်နော်တိုင်ကြားတဲ့အခါမှာခေါ်ယူစစ်ဆေးပြီးတော့တကယ်တမ်းအပြစ်ရှိရလို့ယူဆခဲ့ရင်အဲ့ဒီအလို့ရာထူးနေရာတွေကိုလက်လွတ်ရတဲ့တာဒကားတွေလည်းတွေ့နေရလို့တိုင်ကြားဖို့ကျွန်တော်တို့အကြံပြုရတာဖြစ်ပါတယ်ဒီကိစ္စတကယ်ဖြစ်ခဲ့တာဟောရင်တော့တံပြန်အရေးယူမှုတွေရှိလာပါစေလို့ဆုတောင်းပေးပါတယ်ရှင်။အခုကျွန်မဖော်ပြခဲ့တဲ့ဒီသက်ဆိုင်ရာဌာနတွေကိုသူတို့တိုင်ကြားတဲ့စာတွေကဒီသောရရှင်တွေကရေးလာတဲ့စာတွေဖြစ်ပြီးတော့ကျွန်တော်တို့ဒီဌာနတွေနဲ့ဓာတ်ရိုက်ဆက်တယ်လို့အတည်ပြုချက်ရယူထားတာမဟုတ်ကြောင်းတော့ဒီသောရရှင်တွေကိုအသိပေးချင်ပါတယ်နော်။ဒီမှာအခုပြန်ကြားနေတဲ့အစီအစဉ်ကမြန်မာပြည်ကပေးစာများအစီအစဉ်ပဲဖြစ်ပြီးတော့ဒီသောရရှင်တွေရဲ့စာတွေကိုကျွန်တော်တို့ထပ်ဆင့်ဖော်ပြခြင်းသာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားခြင်းပါတယ်။အမည်မဖော်ခြင်းတဲ့ယွာသူတူဆိုပြီးရေးလာတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာလူတိုင်းပြောနေကြတဲ့ဒီအတန်ချဲ့ဆက်ဒုက္ခနဲ့ပတ်သက်ပြီးတော့သူကြုံတွေ့နေရတဲ့ဒုက္ခတွေကိုရင်ဖွင့်ပြီးရေးလာတာဖြစ်ပါတယ်
။မင်္ဂလာပါ VOA ရေ VOA ကိုရေဒီယိုခေတ်ကတည်းကအမြဲအားပေးလာတာအခုနောက်ပိုင်း Facebook ကနေလည်းအမြဲနားထောင်ပါတယ်။ကျမကြုံနေရတဲ့ဒုက္ခတခုကိုရင်ဖွင့်ပြရစီ။ကျမဘလူးကျွန်းချောင်းဆုံမြို့နယ်မွန်ပြည်နယ်ထဲကမရစ်ကြီးရွာမှာနေပါတယ်။အရင်တုန်းကတော့မနဲ့ခင်းစောစောတွေကတိတ်ဆိတ်မှုနဲ့လူကြီးတွေကလည်းတရားအလုပ်လုပ်ချင်းလုပ်ကျမ်းမာရေးမကောင်းသူတွေကလည်းညဘက်အိတ်တာနောက်ကျသူတွေကလည်းပြပြဝဝအနားယူနိုင်ပါတယ်ကျမငယ်ငယ်ကဆိုမနဲ့အစောရေးထပြီးစာထကြက်ရင်လေတိတ်ဆိတ်တဲ့အတွက်စာပို့ပြီးမှတ်နိုင်နေလေအခုတော့နေ့တိုင်းမနဲ့၄နာရီမှဖုန်းတော်ကြီးကျောင်းကတရားခွေအကျယ်ကြီးလော့စပီကာနဲ့ဖွင့်နေလေကျမတို့အိတ်လို့မရတော့ဘူးပေါ့ကျောင်းသူကျောင်းသားတွေလည်းစာချက်နိုင်လိမ့်မယ်လို့ကျမမထင်ပါဘူးအများသူကတရားရကြပါစီဆိုတဲ့စိတ်နဲ့ဖွင့်နေလို့တော့ထင်ပါတယ်။ဒါပေမဲ့လည်းနေ့တိုင်းမနေ့တိုင်းတစ်နှစ်ပတ်လုံးဆိုတော့ကျမတို့မှာတရားရဖို့တဲ့စုညံတန်တွေကြောင့်စိတ်အနှောက်အယှက်ဖြစ်ရတာပုံများနေတာပေါ့။ဒီမိုကရေစီဆိုတာကိုလုတ်ချင်တာလုပ်လို့ရတယ်ဆိုပေမဲ့သူတစ်ပါးကိုမထိခိုက်အောင်လုပ်ဖို့လိုတဲ့အကြောင်းသက်ဆိုင်ရာလူကြီးများများလည်းသိလိမ့်မယ်လို့ကျမယုံကြည်တယ်လေ။တကယ်ကိုတစ်နှစ်ပတ်လုံးဖွင့်နေတာသုံးနှစ်နီးပါးရှိနေလို့ပါ။ကျေးဇူးတင်ပါတယ်အတန်ချဲ့ဆဲဥပဒေရှိတယ်ဆိုရင်လေကျေးဇူးပြုပြီးတော့တာဝန်ရှိသူတွေဆောင်ရွက်ပေးကြပါလို့ VOA ကနေတစင်ပြောကြလိုပါတယ်မရှိဘူးဆိုရင်လေကြေးရွာတာဝန်ရှိသူများအနေနဲ့ကျမတို့ကိုငဲ့ညာတာသောအပြင်ညှိနှိုင်းဆောင်ရွက်ပေးကြပါလို့ VOA ကနေတစင်တောင်းပန်ပါတယ်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဒီကျမတို့ဒီ loud speaker နဲ့ပတ်သက်ပြီးတော့ဒီလိုအတန်ချဲ့ဆဲနဲ့အချိန်ပြည့်ကြည်ကြဲလောင်လောင်ဖွင့်နေကြတာနဲ့ပတ်သက်ပြီးတော့ဒီကျမတို့မြမတခွင်အစီအစဉ်ကနေပြော်လဲသတင်းတင်ပြပေးခဲ့တာရှိပါတယ်ရှင်။ပြီးခဲ့တဲ့သတင်းပတ်ထဲကပဲလဲနောက်ထပ်သတင်းတစ်ပုဒ်ဒီ AFP သတင်းဌာနကနေပြော်သတင်းဒီနိုင်ငံသားလိုမျိုးသတင်းထွက်လာလို့လဲမြမလိုပြန်ဆိုပြီးတော့သတင်းတင်ပြပေးထားပါရယ်နော်။အဲ့ဒီသတင်းတွေမှာပါတဲ့ပြောပုံအရဆိုရင်တော့ဒီဟာနဲ့ပတ်သက်ပြီးတော့ဥပဒေရှိတယ်။ဥပဒေနဲ့လဲအရေးယူတာမျိုးတွေရှိတယ်။ဒါပေမဲ့တကယ်တမ်းမလိုက်နိုင်ဘူး။မလိုက်နိုင်တဲ့အခါမှာသူတို့ကိုလိုက်နိုင်အောင်လို့ဘယ်လိုလုပ်ရမလဲဆိုတာကိုတင်းကျပ်ပြီးတော့စီမင်းဥပဒေတင်းကျပ်ပြီးတော့ထပ်ပြီးတော့အရေးယူတာမျိုးတွေမတွေးရ။ဥပဒေဘိုင်းမှာရော့ရဲနေလို့တရားဥပဒေစိုးမိုးမှုပိုင်းအားနည်းနေလို့ဖြစ်ရတယ်ဆိုပြီးတော့သိရပါတယ်နော်။ ခြေရွာတာဝန်ရှိသူအဲသူတို့ကမထိနိုင်ဘူးဆိုလဲသူတို့ရဲ့အဆင်မြုံနေနောက်တော့တိုင်းဒေသကြီးအဲ့လိုမျိုးတာဝန်ရှိတဲ့သူတွေအဆင်ဆင်တည်တည်ချာချာကြက်ကြက်မမတ်ကင်တွင်မှရမယ်ထင်ပါတယ်ရှင်ကဲတော့ရှင်တွေရဲ့ပေးစာတွေနောက်ပြီးတော့တို့ရဲ့အမြင်မျိုးမျိုးကိုရေးထားတဲ့စာတွေကိုဒီတစ်ပတ်ဒီမှာလည်းရက်ချင်ပါသေးတေးချောင်းတဲ့တော့ရှင်တွေကိုဆက်ပြီးအလှည့်ပေးဖို့ရှိပါသေးရှင်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ view ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုဆက်ပြီးတော့တောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်ရှင်။အလီရှာဆိုတဲ့တောရရှင်က VOA ရဲ့ပရိသတ်ပါတဲ့လောကမှာစီးစိမ်ရာထူးနဲ့ရှိသမျှအရာတွေကဘာမှမမြဲပါဘူး။ဒါကြောင့်မလို့လေးပြူရဲ့ခဏလေးပဲဆိုတဲ့သချင်းနဲ့လူတိုင်းသတိပြုမိနိုင်ဖို့သချင်းတောင်းခြင်းပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်။ဒီတော့ဒီတောရရှင်တောင်းဆိုထားတဲ့လေးပြူရဲ့ခဏလေးပဲဆိုတဲ့သချင်းလေးကိုတခြားတောရရှင်တွေအားလုံးလည်းနားဆင်နိုင်အောင်လို့လွှင့်ပေးခြင်းပါတယ်။သူပြောသလိုပဲလောကမှာဘာမှမမြဲတဲ့အကြောင်းလေးဗျူကတစ်ချင်ဆက်ဆူထားတာဖြစ်ပါတယ်။တေးရည်သူကလင်းလင်းဖြစ်ပါတယ်။လေးဗျူရဲ့ဘာမှမမြဲဘူးဆိုတဲ့တစ်ချင်ကိုနားဆင်ခံစားကြည့်ပါအောင်နော်။ဆိုထားတဲ့ဘာမှမမြဲဘူးဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတချင်တောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာ မြန်မာပြည်ကဘေးစားများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
မေးသနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။လက်နက်ကိုင်သုံးဘွဲ့ရဲ့ကြီးညာချက်ကညဉ့်ညမ်းရေးလုပ်ငန်းစဉ်အတွက်ဘလောက်ထိအရေးပါတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ VOA မတ်ဤတန်စင်ကနေကူညီတင်ဆက်ထားတာပါ။
ပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကကိုကန့်တောင်းပလောင်နဲ့ရခိုင်အေအေတိုင်းသားလက်နက်ကင်သုံးဘွဲကကြေညာချက်တစ်ခုထုတ်ပြန်ပါတယ်။ထုတ်ပြန်ချက်ရဲ့အဓိကအကြောင်းအရာကတော့သူတို့အဖွဲ့တွေအနေနဲ့စစ်ရေးဆောင်ရွက်မှုတွေကိုအရင်ရပ်တန့်ပြီးစစ်ရေးနီလမ်းမှအပနိုင်ငံရေးနီလမ်းအရဆောင်ရွက်သွားဖို့ဆန္ဒရှိတယ်ဆိုတဲ့ထုတ်ပြန်ချက်ပါ။အဲ့ဒီထုတ်ပြန်ချက်ထုတ်တဲ့တရက်ထဲမှာပဲပြည်တော်စုညဉ့်ဉန်းရေးကော်မရှင်ကကြေညာချက်တရက်ထုတ်ပြန်ပါတယ်။လက်နက်ကင်သုံးဘွဲရဲ့ကြေညာချက်ကိုကြိုးစို့ထောက်ခံကြောင်းနဲ့နှစ်ဦးနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူညီချက် bilateral ceasefire agreement ရရှိရေးကိစ္စဆက်ပြီးညှိနှိုင်းသွားမယ်လို့ဖော်ပြထားပါတယ်။အလားတူအဲ့ဒီထုတ်ပြန်ချက်နှစ်ဆောင်နဲ့ပတ်သက်ပြီးနောက်တစ်ရက်မှာမြန်မာနိုင်ငံဆိုင်ရာတရုတ်နိုင်ငံသံယုံကလည်းကြိုဆိုတဲ့အကြောင်းမြန်မာနိုင်ငံအမျိုးသားပြန်လည်သင့်မြတ်ရေးနဲ့ငြိမ်းချမ်းရေးကိုတတ်နိုင်သမျှကူညီသွားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်။လက်တလောမြန်မာတပ်မတော်နဲ့ထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့တိုင်းသာလက်နက်ကိုင်သုံးဖွဲ့ရဲ့အဲ့ဒီကြေညာချက်ဟာမြန်မာညဉ့်ညံရေးလုပ်ငန်းစဉ်အတွက်ဘလောက်အရေးပါသလဲဆိုတာလေ့လာကြည့်ကြရအောင်ပါ
။နောက်ကြောင်းကိုပြန်ကြောက်ကြည့်လိုက်ရင်2015ခုနှစ်အောက်တိုဘာလ15ရက်နေ့အစိုးရနဲ့လက်နက်ကင်တိုင်းသားတွေကြားမှာတနင်္ဂနွေလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲစာချုပ်အင်ချီလက်မှတ်ရေးထိုးပွဲနဲ့ပတ်သက်ပြီးတော့ကိုကန့်တအောင်ပလောင်နဲ့ရခိုင်အေအေလက်နက်ကင်သုံးဘွဲ့ပါဝင်ရေးဟာကြီးမားတဲ့အခက်အခဲတစ်ခုဖြစ်ခဲ့ပါတယ်။KIA ကချင်းလက်နက်ကိုင်အပါအဝင်တိုင်းရင်းသားလက်နက်ကိုင်တချို့က NCA စာချုပ်လက်မှတ်ထိုးရမှာအဲ့ဒီသုံးဖွဲ့စလုံးကိုအတိမတ်ပြုပါဝင်လက်မှတ်ထိုးဝင်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်အစိုးရနဲ့တက်မတော်ဘက်ကလက်နက်ကိုင်သုံးဖွဲ့ကိုအတိမတ်မပြုပါဘူး။သူတို့အကြောင်းပြချက်ကတော့ငင်းကြဲလုပ်ငန်းစဉ်တွေစတင်ချိန်မှာအဲ့ဒီအဖွဲ့တွေပေါ်ပေါက်သေးခြင်းမရှိတာကိုကန့်လိုအဖွဲ့မျိုးရဲ့2015တိုက်ခိုက်မှုဟာမြမအချုပ်ချာအာဏာကိုထိခိုက်တယ်လို့မှတ်ယူတာစားရအကြောင်းပြချက်တွေနဲ့ချမ်းလက်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်ပြီးတော့နောက်ပိုင်းပြည်လည်မှုတွေရလာမယ်ဆိုရင်တော့ NCA စာချုပ်ထဲပါဝင်လက်မှတ်ရေးထိုးနိုင်တာပဲဆိုပြီးတော့အဖြေပေးခဲ့ပါတယ်။အဲ့လိုသဘောတူညီမှုတွေမရခဲ့တာကြောင့်လဲ KIA အပါအဝင်တိုင်းသားလက်နက်ကိုင်တချို့ NCA စာချုပ်ထဲမပါဝင်တော့ပဲနဲ့ KNU ကရင်လက်နက်ကိုင်အဖွဲ့အပါအဝင်10ဖွဲ့ပဲလက်မှတ်ထိုးတဲ့အနေအထားရောက်စေခဲ့ပါတယ်။နောက်ပိုင်းအစိုးရနဲ့တက်မတော်ဘက်ကလက်နက်ကင်သုံးဘွဲကိုသူတို့အနေနဲ့လက်နက်ကင်တိုက်ပွဲလမ်းစဉ်ကိုဆွတ်လွတ်ကြောင်းကြေညာပေးရမယ်။သူတို့တပ်ဖွဲ့တွေကိုသူတို့အခြေစိုက်ရာနယ်မြေကဥမာအဖြစ် KIA လိုအဖွဲ့မျိုးကအာမခံချက်ပေးရမယ်။အဲ့ဒါဆိုရင် NCA မှာပါဝင်ခွင့်ပေးနိုင်မယ်ဆိုပြီးတော့ကန့်လန့်ခဲ့ပါတယ်။ဒါပေမဲ့လည်းလက်နက်ကင်သုံးဘွဲကလက်မခံခဲ့ပါဘူး
။အစိုးရနဲ့တက်မတော်ဘက်ကနောက်တစ်ဆင့်ထတ်လျှော့ပါတယ်။အခြားလက်နက်ကင်တပ်ဖွဲ့တွေကအာမခံချက်ပေးစရာမလို့လက်နက်ကင်လမ်းစဉ်ကိုစွန့်ပါပြီလို့ကြေညာရုံနဲ့ဆွေးနွေးပွဲတွေဆက်လုပ်ပြီး NCA လမ်းကြောင်းပေါ်ရောက်လာနိုင်တယ်လို့ကန့်လှမ်းပါတယ်။အဲဒီမှာလဲထုတ်ပြန်ချက်တဲ့ထည့်ရမဲ့စကလုံးတွေညှိနှိုင်းမရတာကြောင့်နောက်ပိုင်းအစိုးရနဲ့အဲဒီလက်နက်ကင်သုံးဖွဲ့ညှိနှိုင်းမှုတွေမရှိတော့ဘဲရပ်ဆိုင်သွားခဲ့ရပါတယ်။နောက်ပိုင်းဖြစ်ထွန်းမှုတွေမှာတော့အဲဒီလက်နက်ကင်သုံးဖွဲ့ဟာဝါကချင်တပ်ဖွဲ့တွေပါဝင်တဲ့ FPNCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ပူးပေါင်းသွားပါတယ်။အဲဒီဖွဲ့ကညီညာရေးနဲ့ပတ်သက်တဲ့ညှိနှိုင်းမှုတွေကိုသူတို့တပ်ပေါင်းစုနဲ့လုပ်ဖို့အစိုးရဘက်ကမ်းလှမ်းပါတယ်။ဒါပေမဲ့အစိုးရဘက်ကအဲ့ဒီကမ်းလှမ်းချက်လက်မခံဘဲဝမိုင်းလားအပါအဝင်တဖွဲ့ချင်းစီနဲ့တွေ့ဆုံဆွေးနွေးတာလုပ်ပါတယ်။နောက်ပိုင်းအစိုးရတပ်မတော်ဘက်ကတောင်းဆိုမှုတရုတ်နိုင်ငံဘက်ကဖိအားပေးမှုမြောက်ပိုင်းမဟာမိတ်အဖွဲ့ကလည်းလက်ခံမှုတွေကြားမှာ ဒုဗိုလ်ချုပ်ကြီးဟောင်းခင်ဇော်ဦးခေါင်းဆောင်နဲ့ညီညာရေးကော်မရှင်နဲ့လက်နက်ကင်၃ဖွဲ့တရုတ်နိုင်ငံခွင့်မင်မြို့မှာအလွတ်တဘောဆွေးနွေးမှုတွေပြန်ပြီးပေါ်ပေါက်ခဲ့ပါတယ်။နောက်ဆုံးနှစ်ဖက်ညှိနှိုင်းပြီးအခုထုတ်ပြန်တဲ့ကြေညာချက်ထုတ်လာနိုင်တာဖြစ်ပါတယ်
။နှစ်ဖက်ထုတ်ပြန်ချက်တွေကိုကြည့်လိုက်ရင်အစိုးရနဲ့တက်မတော်ဘက်ကလိုလားတဲ့ကြေညာချက်တစ်စောင်ကိုလက်နက်ကင်၃ဖွဲ့ကထုတ်ပြန်ပေးပြီးပြီမို့နှစ်ဖက်အပြစ်ခတ်ရဲစဲရေးကိစ္စဆက်ဆွေးနွေးဖို့လမ်းပွင့်သွားပါပြီ။အစီအပြင်တော့၃ဖွဲ့စလုံး NCA စာချုပ်ထဲပါဝင်လက်မှတ်ရေးထိုးတဲ့အဆင့်ရောက်လာနိုင်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ထူးခြားတဲ့တိုးတက်မှုတစ်ခုလို့ဆိုနိုင်ပါတယ်။ဒါပေမဲ့တခြားပြဿနာတွေအများကြီးဖြေရှင်းဖို့ကြံနေပါသေးတယ်။အထူးသဖြင့်ဒီ၃ဖွဲ့ဟာမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့လို့ဆိုနိုင်တဲ့အုပ်စုနဲ့အလွန်ရင်းနေတဲ့အဖွဲ့တွေဖြစ်လေတော့အင်အားကြီးတဲ့ဝါလိုကချင်လိုအဖွဲ့တွေမပါဘဲနဲ့သူတို့ဘာသာသူတို့ NCA ကိုလက်မှတ်ထိုးကြပါမလားဆိုတာကလည်းစဉ်းစားစရာပါ။နောက်ထပ်စဉ်းစားစရာတစ်ခုကတော့အစိုးရနဲ့တက်မတော်ဘက်ကမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအားလုံး NCA ထဲမှာပါဝင်လက်မှတ်ရေးထိုးရေးလိုလားနေသလိုတရုတ်နိုင်ငံဘက်ကလည်း NCA လက်မှတ်ထိုးဖို့ဖိအားပေးမှုတွေရှိနေတဲ့ကိစ္စပါ။အဲ့ဒီဘက်ကကြည့်ရင်တော့တရုတ်ဩဇာနဲ့ဘလို့မှမကင်းနိုင်တဲ့နေဆက်ကလက်နက်ကိုင်အဖွဲ့တွေဟာတခြားရွေးချယ်စရာမရှိတော့ရင် NCA လမ်းကြောင်းပေါ်ရောက်ကောင်းရောက်လာနိုင်ပါတယ်။ဒါပေမဲ့ဒါဟာလည်းငင်းကြဲရဲ့အတွက်အပြည့်မဟုတ်သေးဘူးဆိုတာလက်တလော့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့တက်မတော်ဆက်ဆံအခြေအနေကိုကြည့်ရင်သိနိုင်ပါတယ်။ပြီးခဲ့တဲ့နေ့ပြီးတော့ထိပ်သီးစည်းဝေးပွဲအပြည့်အခြေအနေကိုကြည့်လိုက်ရင် NCA ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့တက်မတော်ဆက်ဆံရေးအဆင်မပြေဖြစ်ပြီးတော့ငင်းကြဲရဲ့လုပ်ငန်းစဉ်ပေါ်ထိခိုက်လာတာကိုပါမြင်တွေ့နိုင်ပါတယ်။KNU KN လက်နက်ကိုင်အဖွဲ့ဟာတရားဝင်ငင်းကြေးဆွေးနွေးပွဲတွေကိုတပိတ်မှောက်ထားသလို RCSSSA ရှမ်းတပ်ဖွဲ့ကလည်းအပြစ်ရက်စောင့်ကြည့်တဲ့ GMC လုပ်ငန်းစဉ်တွေပါဝင်တာကနေပြီးတော့ဘေးထွက်နေပါတယ်။ NC လက်မှတ်ထိုးထားတဲ့ចောင်းသားတက်မတော် ABSDF ကတပ်ဖွဲ့ဝင်2ယောက်နဲ့အရဲသား1ယောက်ကချင်ပြည်နယ်မိုးညင်းမြို့မှာဖမ်းဆီးထိန်းသိမ်းခံရတဲ့ဖြစ်စဉ်ပေါ်ပေါက်လာပြန်ပါတယ်။ABSDF အတွက်ပို့ပြီးတော့ခံပြင်းစရာကောင်းတာကတော့ဖန်စီခံရသူရဲဘော်အောင်ဆွေဦးဟာအစိုးရနဲ့အပြစ်ရဲစာချုပ်ကိုကိုယ်တိုင်လက်မှတ်ရေးထိုးခဲ့တဲ့သူတွေတဲကတယောက်လည်းဖြစ်နေတာပ
ါဒီပြဿနာတွေကြောင့်ပဲညီညာရေးဆွေးနွေးပွဲတွေရပ်ဆိုင်းတယ်လို့ဖြစ်နေပြီး21ရာစုပင်လုံညီလာခံကျင်းပရေးကလည်းမသေးချာမရေရာပြန်ပါဘူးတကယ်တော့မြမညီညာရေးလုပ်ငန်းစဉ်မှာ NCA စာချုပ်တစ်ခုပေါ်ပေါက်လာတာဆွေးနွေးပွဲတွေလို့အသိမှတ်မပြုရကနေအသိမှတ်ပြုလာတာမျိုးဟာတိုးတက်မှုမှတ်တိုင်တယ်လို့မှတ်ယူနိုင်ပါတယ်ဒါပေမဲ့ညဉ့်ညဉ့်လုပ်ငန်းစဉ်ပြီးမြောက်ဖို့ဆိုတာကတော့လက်ရှိဖြစ်ပျက်နေတဲ့အခင်းကျင်းကိုသုံးသပ်ကြည့်ရင်ခရီးအဝေးကြီးလိုနေသေးပါကြောင်းတင်ပြလိုက်ရပါတယ
်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။မနက်ပြန်အင်္ဂါည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲအသိပေးခြင်းပါတယ်။
ဟုတ်ပါရှင်များခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကျမ်းဖတ်တိုက်ခိုက်မှုတွေနောက်ပိုင်းရွှေညာမော်စလင်နေပေါ်စစ်တပ်ကကျူးလွန်မှုတွေကို genocide လူမျိုးတုံးတပ်ဖြတ်မှုအဖြစ် American Outlook တော်ကသတ်မှတ်ကြေညာခဲ့ပါတယ်ဒီကြေညာချက်ပေါ်သောရရှင်တွေဘယ်လိုထင်မြင်ယူဆကြပါသလဲဒီလို American Outlook တော်ရဲ့သတ်မှတ်ကြေညာချက်နောက်ဆက်တွဲဘယ်လိုအရေးယူမှုတွေဖြစ်လာနိုင်ပါသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ခြင်းပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0239238555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရဲ့လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ။
အင်္ဂါညတိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်အလှည့်ရောက်လာပါပြီကိုငိမ့်ညံ့တဲ့အတူမက်ခင်ဖြူထွေးတို့ကတင်ပြမှာပ
ါခရစ်စမတ်နေ့ရောက်ဖို့တိတ်မလို့တော့တဲ့အချိန်မှာပဲဘရာဇီးနိုင်ငံသားတွေဟာစန်တာအမြန်ဖြစ်ပြီးသင်တန်းတက်နေကြပါတယ်ခရစ်စမတ်ရာသီမှာစန်တာဖိုးဖိုးကြီးဖွားဖွားကြီးအဖြစ်သရုပ်ဆောင်မှုစိတ်ဝင်စားသူတွေအတွက်Claude ရုပ်ရှင်ထုတ်လို့ရေးပိုင်ရှင်ဘရာဇီးသရုပ်ဆောင် Cibilo Rubio ကအခမဲ့တင် जा ပေးနေတာပါဒီတင်နန်းကို1986ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးတော့ပိုကောင်းတဲ့စင်တာတွေဖြစ်အောင်လေ့ကျင့်ပေးနေတာပါသူတို့တွေဟာဟိုဟိုဟိုလို့ပြောတာကအစမိတ်ကလေးနဲ့နီးနောက်အသက်အရွယ်အမျိုးမျိုးလူမှုရေးနောက်ခံအခြေအနေအမျိုးမျိုးရှိကြတဲ့ကလေးငယ်တွေနဲ့ဘယ်လိုဆက်ဆံကြမလဲဆိုတာတင် जा ပေးပါတယ်ခရစ်စမတ်ခန်းစားချက်စိတ်မျိုးဝင်အောင်ရာသီစာတေးဂီတာတွေကိုအသုံးပြုပြီးတော့လည်းသင်ကြားပေးတာပါ
ကလေးတွေနဲ့ဆက်ဆံရမှာလေလိမ်မိုင်းဆိုင်ရာမတော်မတရားမလုပ်ရအောင်အထူးထားပြီးသင်ကြားပေးပါရစေ။ဥပမာမိန်းကလေးငယ်တွေရဲ့အင်ဂျီကိုပြင်ဝတ်ပေးတာပေါင်ပေါ်မှာထိုင်ခိုင်းတာမျိုးကိုအမျိုးသမီးစင်တာတွေကပဲလုပ်လို့ရတာမျိုးဖြစ်ပါတယ်။နောက်ပြီးတော့ကလေးကိုနန်းရှုပ်တာမျိုးကိုလည်းစင်တာကမလုပ်ရပဲကလေးကနန်းတာကိုပဲလက်ခံရမှာပါ။နေရာဌာနအပေါ်မှာမူတည်ပြီးတော့စင်တာအလုပ်ရမယ်ဆိုရင်တော့တစ်နေ့9နာရီအလုပ်အတွက်ဒေါ်လာ150လောက်ထိရနိုင်တာဖြစ်ပါတယ်ရှင်။
ဘယ်လ်ဂျီယံနိုင်ငံကလူတယောက်ဟာသူ့ရဲ့နေအိမ်မှာခရစ်စမတ်ကျေးရွာလေးတစ်ခုဖန်တီးလိုက်ပါတယ်။ Sash Hannibal ဟာလေကြောင်းသိပ္ပံပညာရှင်တဦးဖြစ်ပေမဲ့ခရစ်စမတ်ရာသီမှာဆန်တာဘိုးဘိုးကြီးကလူများပေးပို့လာတဲ့စာလေးတွေကိုဖတ်ပြီးအကြောင်းပြန်တာမျိုးလိုချင်တာကြောင့်အခုလိုခရစ်စမတ်ကျေးရွာလေးတစ်ခုကိုဖန်တီးခဲ့တာပါ။ဆန်တာဘိုးဘိုးကြီးအဖြစ်သားဖြစ်သူ Aurelian ကတရုတ်ဆောင်တာဖြစ်ပြီးအခုလိုအချိန်မှာအလုပ်များပေမဲ့လည်းခရစ်စမတ်ရွာလေးမှာအချိန်ပေးရတဲ့အတွက်ဝမ်းသာပျော်ရွှင်ရတယ်လို့သူကပြောပါတယ်။ရွာကလေးကိုတီထောင်ခဲ့သူဟန်နာဘက်ဟာစက်တင်ဘာလလောက်ခရဲကဒီရွာလေးကိုတီဆောက်ခဲ့ရတာဖြစ်ပြီးခရစ်စမတ်အချိန်မှာတော့တလလောက်ခွင့်ယူပြီးဒီရွာလေးလဲပတ်ရေးကိုလှုပ်ဆောင်နေတယ်လို့ပြောပါတယ်။လာလေသူတွေအတွက်လည်းအခမဲ့လာရောက်လဲပတ်နိုင်တာဖြစ်ပြီးတော့တစ်နှစ်ကိုဧည့်သည်9000နီးပါးလောက်လာရောက်ကြပါတယ်။လာရောက်သူတွေကိုရှင်းပြဖို့နဲ့ကျေးရွာလေးပုံမှန်လဲပတ်နေစေဖို့ Elf နတ်မင်းစာစေတနာဝန်ထမ်းအဖွဲ့လည်းရှိပါတယ
်ခရစ်မတ်ယာတီရောက်လာတာနဲ့အမျှကဘာတဝမ်းဆန်တာကလော့စ်ခရစ်စမတ်ဖူးဖူးကြီးနဲ့ပတ်သက်တဲ့ပွဲလမ်းသဘင်တွေဆင်နွှဲနေကြပါတယ်မော်လ်တာနိုင်ငံရဲ့အမျိုးသားငါးပြားလိုက်မှာဆန်တာဖူးဖူးကြီးတယောက်ကတော့ငါးကန်လေးကိုဆင်းပြီးငါးတွေကိုအစာကျွေးနေခဲ့ပါတယ်အစဉ်လာရယုံကြည်ကြတာကတော့တနှစ်ပတ်လုံးကောင်းကောင်းနေတဲ့သူတွေကိုခရစ်စမတ်ဖူးဖူးကြီးကမှတ်တမ်းတင်ထားပြီးခရစ်စမတ်အချိန်မှာလက်ဆောင်တွေပေးလေးရှိတယ်ဆိုတာပါမကောင်းတဲ့စီးရင်နဲ့ပါတဲ့သူတွေကတော့ဘာမှမရဘူးလို့ယုံကြည်ကြတာပါငမန်းတွေငါးတွေကိုအစာကျွေးပြီးပုတ်သက်ပြနေတာကိုလည်းတွေ့ရမှာပါအခုချိန်မှာတော့လက်ဆောင်တွေမပေးသေးတဲ့အတွက်ကန်လေးကငါးတွေကလည်းတခြားသူတွေလိုပဲခရစ်စမတ်နေ့ရောက်တဲ့အထိစောင့်ကြရအောင်ပါရှင
်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသွားရရှင်နေနားဆင်လို့တဲ့တေးသချင်းတောင်းညင်နေဆိုရင်စာရေးသားပေးပို့ရမှာကတော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ဖြစ်ပါတယ်။ site ကတဆင့်ဆက်သွင်းမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့် site data အမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းတို19925တို့မှာနားဆင်ပါအခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပါ။
အာဖဂန်ရှစ်ပွဲတွင်နိုင်ငံရေးရဖြေရှင်းနိုင်မှုတွန်းအားပေးတဲ့အနေနဲ့တနင်္လာနေ့မှာအာရဗ်ဆော့ဘွားများနိုင်ငံ UAE မှာအမေရိကန်နဲ့တာလီဘန်အရာရှိတွေကြားတွေ့ဆုံဆွေးနွေးပွဲကျင်းပဖို့ပါကစ္စတန်ကစီစဉ်ပေးခဲ့ပါတယ်။အာဖဂန်အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာအထူးကိုယ်စားလှယ်ဇာမေခါလီဇက်ဦးဆောင်တဲ့အမေရိကန်အဖွဲ့ဟာအဘူဒါဘီမှာကျင်းပတဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ကြောင်းပါကစ္စတန်ကြီးတန်းအရာရှိတဦးကပြောကြားသလိုတာလီဘန်ပြောခွင့်ရကလည်းတနင်္လာနေ့တွေ့ဆုံပွဲကိုသူတို့အဖွဲ့ကနိုင်ငံရေးညှိနှိုင်းမှုတွေတက်ရောက်မယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပြင်သစ်မှာရောင်ပြန်အဝါရောင်အင်ဂျီတွေဝတ်ဆင်ပြီးတရင်၅ဘတ်ကြာဇက်တိုက်ဆန္ဒပြနေကြသူတွေရဲ့အရှိန်တဖြည်းဖြည်းလျော့ကျလာနေပေမဲ့ဆန္ဒပြသူတွေဟာနိုင်ငံတွင်းကဒါဇင်နဲ့ချီတဲ့အချက်ပြမီးပွိုင်တွေနဲ့လမ်းစုံလမ်းကွာတွေကိုတနင်္လာနေ့မှာသိမ်းပိုက်ထားပါတယ်။ပြည်ထောင်ဝင်ကြီးကလမ်းတွေကိုသိမ်းပိုက်ထားတာပြန်ရုပ်သိမ်းပေးဖို့တောင်းဆိုနေတဲ့ကြားကပဲဆန္ဒပြသူတွေဟာတနင်္လာနေ့မှာဆက်ပြီးတော့သိမ်းပိုက်ထားကြတာဖြစ်ပါတယ်။တရုတ်ထိုင်းနှစ်နိုင်ငံကြားရထားလမ်းဖောက်လို့ရင်းနဲ့နှစ်နိုင်ငံပူးပေါင်းဆွေးနွေးမှုတွေတိုးမြင့်ဖို့အတွက်တရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဝန်ရင်နဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရာမူဒွန်ဝနိုင်းတို့တောင်းငွေတွေကကတိပြုခဲ့ကြပါတယ်။လာအိုစ်နိုင်ငံမှာကျင်းပနေတဲ့သရုတ်ထအကြိမ်မြောက်လန်ဆန်းမဲခေါင်ပူးပေါင်းဆောင်ရည်ဆိုင်ရာနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးရဲ့ဘေးအတွက်အစည်းအဝေးမှာခုလိုပြောကြားလိုက်တာပါ။ဂျော်ဂျီယာရဲ့ပထမဆုံးအမျိုးသမီးသမ္မတဟာတနင်္လာနေ့ကကျန်းသက်စာကျင်းဆိုလိုက်ပါပြီ။ရွေးကောက်ပွဲတွင်မယိုးသားမှုတွေလှုပ်ဆောင်ခဲ့တဲ့အတွက်ပါလီမန်ရွေးကောက်ပွဲတွေအမြန်ကျင်းပပြီးဖို့တိုက်ခိုက်ပါတီဘက်ကတောင်းဆိုနေတဲ့ကြားကပဲဆလုံးဇူရာဘစ်ဗီလီဟာသမ္မတအဖြစ်ကျန်းသက်စာကျင်းဆိုလိုက်တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုတော်ကင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ30နဲ့40 48တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.